နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထောင်ညီလာခံမှာဒီကနေ့စက်တင်ဘာ24ရက်တောက်ကြနေ့မိန့်ခွန်းပြောမဲ့သူတွေထဲမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အပါအဝင်အမျိုးသမီးဝန်ကြီးချုပ်5ဦးနဲ့ဒုသမ္မတ3ဦးစုစုပေါင်းအမျိုးသမီးခေါင်းဆောင်10ဦးမိန့်ခွန်းပြောကြားကြမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာမိန့်ခွန်းပြောကြားတဲ့အခါမှာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအရေးထက်သွင်းပြောကြားမယ်လို့ခန့်မှန်းရပါတယ်။ကမ္ဘာတဝန်းကြုံတွေ့နေတဲ့ကိုဗစ်ရောဂါပြဿနာဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးကိစ္စကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်နေတဲ့အကြောင်းတွေကိုဝန်ကြီးချုပ်ဟာစီနာရဲ့မိန့်ခွန်းထဲမှာပါမယ်လို့မျှော်လင့်ရတဲ့အကြောင်း VOA ဘင်္ဂလားဌာနကပြောပါတယ်။စက်တင်ဘာ23ရက်နေ့ကြာသပတေးနေ့တုန်းကဝန်ကြီးချုပ်ဟာစီနာနဲ့ကုလသမဂ္ဂထွေထွေတွင်းရေးမှူးချုပ်တို့ကုလသမဂ္ဂဌာနချုပ်မှတွေ့ဆုံဆွေးနွေးစဉ်ကမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုနဲ့လက်ခံဆောင်ရွက်နေတာကိုကုလသမဂ္ဂတွေ့ရေးမှူးချုပ်ဂူတဲရက်စ်ကအတိအမှတ်ပြုကြောင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကလူမျိုးရေးဘာသာရေးအခြေခံတဲ့ပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်ဆောင်အတွင်းဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ဆိုပြီးရိုဟင်ဂျာတိမ့်တဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။စစ်ကောင်စီဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေသူတွေကိုပြန်ပြီးတော့လက်ခံရေးဆက်လုပ်သွားမယ်လို့ပြောကြားထားပါတယ်။